ပြည်ထောင်ရလိုင်းအစီအစဉ်ကကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ကွယ်လွန်သူတရားလွတ်တော်ရှင်နေကြီးဥကိုနီလှုပ်ကြံတပ်ဖြတ်ခံရမှုမှာနောက်ကွယ်ကနေပါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်နိုင်လိမ့်မယ်လို့ယူဆကြသလားဆိုတဲ့သောတာရှင်ရဲ့အမြင်တွေအပါအဝင်မြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်။ခေတ်ပေါ်ဆက်သွယ်ရေးနည်းပညာတွေအရာဒီအခုဘသူကိုဖမ်းမိတယ်ဘသူတွေကိုတော့မတင်ကားသူအဖြစ်ဟိုတန်တရားရှိနေတယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လဲသောတာရှင်တွေကဒါInternet တွေပေါ်မှာ Facebook ပေါ်မှာဒါတောက်လျှောက်ကြားသိမြင်တွေ့နေကြရတယ်ဆိုတော့လေဒီကိစ္စနဲ့ပတ်သက်ပြီးတော့အားလုံးကအမြင်သဘောထားတွေကလည်းအမျိုးမျိုးထွက်ပေါ်နေကြတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီကနေ့ဒီကိစ္စကိုဆွေးနွေးဖို့အတွက်အဓိကဖိတ်ခေါ်ထားတဲ့သူတွေလေလိုင်းပေါ်ရောက်နေပါပြီပထမတဦးကတော့ဥအောင်ထူးဖြစ်ပါတယ်ခင်ဗျဥပဒေအထောက်အကူကွန်ရဲ့အဖွဲ့ Legal Aid Network ဖြစ်ပါတယ်နောက်ကျွန်တော်တို့ညီမချင်းမြန်မာအဖွဲ့က Equality မြန်မာအဖွဲ့ကဥအောင်မျိုးမင်းဖြစ်ပါတယ်ဥအောင်မျိုးမင်းနဲ့ဥအောင်ထူးရှိကြပါလားခင်ဗျာ
ရှိပါ
တယ်ဗျဟုတ်ကဲ့ကျွန်တော်ပထမဆုံးဥအောင်ထူးကိုကျွန်တော်လေလိုက်မော်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျဥအောင်ထူးရေဆိုတော့ဒီအခုကွယ်လွန်သွားတဲ့သူကလည်းဒီအန်အေဒီမှာဥပဒေကြံပေးဖြစ်တာဝန်ထမ်းဆောင်ခဲ့တယ်နောက်ပြီးတော့မြန်မာနိုင်ငံမှာရှင်နေကွန်ရဲ့ပေါ်ပေါက်ဖို့အတွက်သူကလည်းဥဆောင်ဥရဲ့ပါဝင်လှုပ်ဆောင်ခဲ့တဲ့သူဖြစ်တယ်နောက်ပြီးတော့ဒီအထူးသဖြင့်တော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လာရင်တော်တော်လေးကြွမ်းကြမ်းကျင်ကျင်ရှိတဲ့သူပြောနိုင်ဆိုနိုင်တဲ့သူ authority ရှိတဲ့သူပေါ့နော်ဆိုပြီးတော့အများကသတ်မှတ်ထားတဲ့ပုံကိုလည်းဖြစ်နေတော့ဥအောင်ထူးဖမ်းတာစီတာလေးလည်းဥအောင်ထူးလည်းကြားနေတာပဲဘသူဖမ်းစီထားတဲ့လူအရေးအတွက်ကအစားပေါ့နော်ဒီအခုနောက်ဆုံးဖမ်းလိုက်တဲ့ကိုအောင်ဝင်းဇော်ဆိုတာဆိုလို့ရှိရင်ဒါတာဝန်ရှိတဲ့သူဆိုပြီးတော့ဒါပြောနေကြတာပေါ့ဆိုတော့တကယ်တော့ကျွန်တော်တို့စောစောကခေါင်းစဉ်မှာပေးခဲ့တယ်လို့ပဲတကယ်ကောတာဝန်ရှိတဲ့သူတွေကိုအခုချိန်မှာဖမ်းဆီးရမိပါပြီလားဒါမှမဟုတ်လေအခုဖမ်းထားတဲ့လူတွေနောက်ွယ်မှာတခြားလူပုဂ္ဂိုလ်တွေရှိနေပါသေးလားဗျာဥအောင်ထုဘယ်လိုမြင်မိတော့
ဟောကျွန်တော်တို့နောက်ွယ်မှာတခြားပုဂ္ဂိုလ်တွေမဖော်ထုတ်ရတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ဆိုတာကိုထားပ
ါဟုတ်ကဲ့ဆိုတော့အဲ့ဒီလူတွေကကျွန်တော်တို့ဖော်ထုတ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိနေသလဲလက်ရှိအနေအထားမှာဘာလို့လဲဆိုတော့တကယ်ဟိုကာယကံရှင်ဖြစ်တဲ့တနတ်နဲ့ကိုယ်တိုင်ပြစ်တဲ့သူကိုဖမ်းမိထားပြီးသူ့နောက်ွယ်ကလူတချို့ကိုလည်းဖမ်းမိထားပြီးပေါ့နော်ဆိုကြပါစို့ဆိုတော့အဲ့ဒါမှာကျွန်တော်တို့တကယ်နောက်ဆုံးမှာတာဝန်အရှိဆုံးပုဂ္ဂိုလ်ကိုဖမ်းဖို့အတွက်ဘယ်လိုအခက်အခဲတွေများရှိနိုင်ပါသလဲဘာတွေများရှိနေတာပါလဲခင်ဗျဟ
ိုဒီလိုကဒီအမှုကိုရေးယူဆောင်ရွက်တဲ့ဤလိုင်းကရှင်းရှင်းလင်းလင်းမရှိဘူးဖြစ်နေတယ်အဲ့တော့ကျွန်တော်ကနေဒီဟောနိုင်ငံများဥပဒေအခြေခံစတင်ပြီးတော့ဘယ်လိုရေးယူဆောင်ဖို့တိုးရဲဆိုတာကိုကြံပြီးဆွေးနွေးခြင်းပါအဲ့နိုင်ငံဥပဒေကနိုင်ငံတော်ဟာအသက်ရှင်တဲ့ဘဏ္ဍာကာဝေးဥတော်ရှိတယ်။ City Law လို့ခေါ်တဲ့နိုင်ငံစာချုပ်တွေစိုးစုတင်ဆောင်တဲ့နိုင်ငံဥပဒေကြရော Customary International Law လို့ခေါ်တဲ့နိုင်ငံဒီဒီထိုးနှံဥပဒေကြောင့်တောင်းရှိတယ်။အဲ့တော့ဥပဒေဖြစ်တဲ့ကိစ္စက Unlawful Killing လို့ခေါ်တဲ့ဥပဒေနဲ့အညီမဟုတ်တဲ့တပ်ဖြတ်ခံရတာ။အဲ့ဒါကိုစုံစမ်းစစ်ဆေးဖို့နိုင်ငံတော်မှာတောင်းရှိတယ်။ဒါကိုအရင်ရှင်းအောင်ကျွန်တော်ဥပဒေဖို့ပြောတယ်ဒီအတွက်တော့မကနေပြီးတော့လေဒါနဲ့ပတ်သက်လို့နိုင်ငံတော်ကချမှတ်ပေးရတယ်။ဘာလဲဆိုတော့ The UN Principles on Effective Prevention and Investigation of Extralegal Arbitrary and Summary Execution ဒါဆိုတော့နိုင်ငံဥပဒေကိုအထောက်အကျပေါ်စီဝင်ဘယ်လိုဆက်ဆံမလဲ။ကျတနာဖြစ်လာ။အဲ့တော့ဖွဲ့စည်းပုံပုံမှန်တစ်ကိုကိုးရနိုင်ငံတော်ရဲ့အကြီးအကဲကနိုင်ငံတော်ဓမ္မရဖြစ်တယ်လို့ကြားရန်ထားတယ်။ဒီတစ်ခွန်မှာလည်းပဲဒီလိုအထုံးမှုအနာနိုင်ငံသမားမှရှိတယ်လို့ကြားထားတယ်။ဒါကြောင့်ဥပဒေလိုကြံခံရတဲ့ဥစ္စာကနိုင်ငံသမားမှတောင်းအောင်ရှိ။အဲတော့ရဲတွေကိုပြည်ဝင်ကြီးကဆိုင်ထားတယ်။ပြည်ဝင်ကြီးကကာကျုကတထားမျိုးဆိုင်တယ်လို့မြင်ဘူး။ဘယ်လိုပြောလို့မရဘူး။ဒီလိုပြောရင်ရပ်သားများဖြစ်ပါမယ်။လက်တွေ့ရဟုတ်ရင်ဟုတ်မယ်သို့တော့ဥပဒေရတာမဟုတ်ဘူး။နောက်ဥပဒေကိုပြန်ကြည့်ပါ။ပြည်ဝင်ကြီးကကာကျုအောင်မှရှိဘူး။သမနာအောင်မှရှိတယ်။သမနာကတာဝန်ထား။ဒါတိသမားကဘလို့လူပွင့်နေတုံးပြီးတော့ဒီမှုရေးယူဆောင်ရွက်တယ်။အဲတော့ဒီလိုမဆောင်ရွက်တော့ပြဿနာကဟိုဘာအဖြေရှာလို့မရဘူးဖြစ်တယ်။အဲတော့အစည်းအဝေးခေါ်လိုက်တာ။အလုံးကြီးကိုဒီပုံမှာသမားကအစိုးရအဖွဲ့ခေါင်းဆောင်အစိုးရအဖွဲ့ထဲမှာ၄မျိုးပါတယ်။သမားဒီသမားယူဝင်ကြီးတွေတော့ရှိနေတယ်။အဲတော့ဖွဲ့ပြောဝင်ကြီးထဲမှာဒီရေးဝင်ကြီးတွေပို့သမားကမေးနိုင်တယ်ကြည့်ချက်အဲ့ဘုမမင်းရဲ့စက်ကြီးရပြောဝင်ကြီးဌာနများပြောဝင်ကြီးဌာနတွေဟာဒီသေးဥရင်းနဲ့ဖြစ်ဖို့စီမံခံရွက်ခွင့်လမ်းညွန်ကြီးကြပ်ကိုယ်ကယ်စစ်ဆေးခွင့်ဓမ္မမှာရှိတယ်။အဲ့တော့ဘုမမင်းရဲ့33ရဝင်ကြီးရချင်းပြည့်ရွှင်နေမယ်ဥရရပြည့်တောင်ကိုကြည့်ဥစားမထမ်းဆောင်ဘူးဆိုရင်ရေးဝင်ကြီးကိုဆက်ဆက်ပြစ်တင်နိုင်ဘုမ87ရတော်တော်တင်းရေးနေချုပ်နေအဲ့ဒီမှာရေးဝင်ကြီးပဲပါ အဲ့တော့ဒီလုပ်ပြီးတော့ကျွန်တော်လူထုကိုရှင်းပြရမှာပေါ့ဒီလိုမှလုပ်တယ
်ဟုတ်ကဲ့
ဒါကလမ်းကြောင်းတစ်ခုပါနော
်ဟုတ်ကဲ့
တော့လမ်းကြောင်းတစ်ခုရှိပါသေးတယ်အဲ့ဒါဘာလဲဆိုတော့ရှင်းနေကြုတ်ပြစားရတာတခြင်းရှင်းနေကြုတ်လမ်းကြောင်းခိုင်လို့ရတယ်ကျွန်တော်ရှင်းနေကြုတ်ကိုခန့်ခွင့်ထုတ်ခွင့်ရှိတယ်အဲ့တော့ရှင်းနေကြုတ်အောက်မှာဥပဒေရုံးအစိုးရရရှိတယ်ရှိတယ်အဲ့တော့ဥပဒေရုံးအစိုးရရရှိတယ်မှာလုပ်ပိုင်ခွင့်ရှိတယ်ရင်းကိုကြည့်ချက်ခွင့်ရှိတယ်အဲ့တော့ရှင်းနေကြုတ်ဥပဒေပုံမှန်သုံးချက်တိုင်းမှာပေါ်ပြထားတယ်ဆိုတော့ပြုဆိုင်မှုတွေကိုတရားဥပဒေပြင်တာတရားစွဲတာအင်းတော်ဘက်ကလက်ပါဆောင်ရတာဒါဥပဒေရရှိတဲ့တောင်းနေတယ်အဲ့တော့သူတို့ကရဲတော်နဲ့ဆက်ဆက်ကြက်မှတ်ပြရတယ်အမှုရုံးတင်နေမှာဆိုတဲ့တရားခံတွေကိုစိုးရတက်ပြီးထားပြီးတော့ဘသူစုတုတ်ပြီးနေဘသူတင်နေဆုံးဖြတ်ပြရတယ်ဥပဒေရရှိတွေကရဲတွေဆရာတွေအဲ့ရဲတွေကသုံးဆစ်သေးမှုတွေလုပ်တင်တာလုပ်ရလားဆိုတော့ဥပဒေရရှိတဲ့ကြက်မှတ်ပြရတယ်နိုင်ငံတကာမှာဒီလိုကျင့်သုံးနေတာအဲ့ဒီဥပဒေရရှိတဲ့အစိုးရအထက်မှာရှင်းနေကြုတ်ရှိရှင်ရိုးအထက်မှာတမန်ရှိအဲ့တော့တမန်မှာတောင်းရှိတာပေါ့ထုတ်ထားလို့ပဲရမယ
်ဟုတ်ကဲ့လ
က်တွေ့ရကျတော့တမန်ကဘာအလိုမလိုဖြစ်တယ
်ဟုတ်ကဲ့
ဒါတခါလက်တွေ့ရတမန်အယုတ်ဖြစ်တယ်ဒေါ်စွန်းစုကြည်ကတမန်အထက်မှာနေပြီးတော့တမန်နေရာဝင်အလုံးဝင်လုပ်နေလို့ဖြစ်တယ်ဒါကြောင့်ဒေါ်စွန်းစုကြည်ကပို့ပြီးတော့တောင်းရှိတာပြီးတော့ပြင်းပြီးကောင်းစစ်ပေါ့ကောင်းမှုဖြစ်နေရင်ချူချူကိုကျူးစားပေါ့ရှင်ရိုးကရင်တစ်ဆင့်ရဲတွေကိုကျမှတ်ထိုင်ပေါ့အမှုနဲ့ပတ်သက်တာတို့ပြန်လို့စစ်စစ်ခိုင်းပေါ့ကောင်းမှုဖြစ်နေရင်ချူချူကိုပေါ့ဒီလိုလုပ်တာဘာမှတွေ့မှမတွေ့ရဘူး။ဒီလိုမလုပ်ဆိုင်တော့ဘယ်တော့မှဥမှန်ပေါ်မဖြစ်နိုင်လို့ကျွန်တော်ထင်
တယ်။ဟုတ်ကဲ့ခင်ဗျ။ဒါတော့ဥအောင်သူကတော့ဒါဖြစ်တင်ဖြစ်တတ်တဲ့လှုပ်ထုံလှုပ်နေနီလန်းချောင်းတွေအရာဒါဖြစ်တင်တဲ့ဟာတွေကိုတင်ပြတာပေါ့နော်။အဲ့တော့ဗမာနိုင်ငံမှာလည်းအားလုံးသိကြတဲ့အတိုင်းပဲဖြစ်တင်ဖြစ်တတ်တာတွေမဖြစ်ဖက်မဖြစ်တင်တာတွေဖြစ်နေတာအများကြီးဆိုတော့အဲအခုကိစ္စကလည်းတော်တော်လေးတော့အကြက်ရိုက်အကြက်တဲတော်တော်လေးဖြစ်နေတဲ့သဘောမှရှိတယ်။အာကျွန်တော်တို့ကတော့အတွင်းထဲမှာသူတို့ဘာတွေဖြစ်နေလဲဆိုတော့မသိရဘူးပေါ့နော်။အခုဟိုโอ้อกูดิอูกูนี่หาแล้วลูกขุนเยลุช่าได้ตูตูဖြစ်တော့ตูตูโหลเวอลาดูลูกขุนเยลุช่าตูတွေကရောသူတို့အတွက်စိုးရင်ဆရာရှိမလားဘောက်လဲလဲဆိုတော့တရားဥတွေစိုးမှုမှုကဘယ်လောက်ထိထိရောက်တယ်လဲဆိုတော့စိုးရင်မှုတွေကရှိလာတာ哦ဆိုတော့ကျွန်တော်လေလိုက်မော်ကိုကိုအောင်မျိုးမင်းကိုဖိတ်ခေါ်ကြပါတယ်ခင်ဗျညီမချင်းမြမအဖွဲကကိုအောင်မျိုးမင်းရှိပါလား
ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့ကိုအောင်မျိုးမင်းအဲ့တော့ကောဒီဥကိုနီဟာဆိုစောစောကျွန်တော်ပြောသူလူခွင့်ရေလှူရှာတဲ့သူဖြစ်တယ်အဲဆိုတော့ဒီသူလှုပ်တဲ့လှုပ်ရတဲ့ကြောင့်ပဲအခုလိုလှုပ်ကြံဟောပေါ့နော်ဒီမတင်ငါသူတွေရဲ့ဒါချောင်းမြောင်းပြီးလှုပ်ကြံခံရတယ်ဆိုတဲ့အယူအဆမျိုးတော်လူတော်တော်များများရင်ထဲမှာရှိနေကြတော့တခြားဒီလူခွင့်ရေလှူရှာတဲ့သူတွေတခြားအခွင့်အရေးပေါင်းစုံအတွက်လှူရှာနေကြတဲ့မြန်မာနိုင်ငံထဲရဲ့သူတွေအတွက်ကောဘယ်လိုများရက်ခတ်မှုတွေရှိပါသလဲအချင်းချင်းကြားထဲမှာစိုးရိမ်မှုတွေရောရှိတယ်
โอเคยัยตัวก็ตลอดชี้ว่าเลยครับเนี่ยบาจ่องเลยสรอกตู้ก็ดิมันลุจันตัดแผ่หมู่อ่ะลูติตูไม่ตีอ่ะหลุดออกไปเนี่ยตะแกกูลูติชี้จ้าสุญญาตั้วลาในญามาตะเม็ดๆดีเว้ยชิชิๆที่เอาลุส่งในญามีဖြစ်တယ်だろตัวยูๆลูติอ่ะกูตัดแผ่တယ်ลุจันตัดแผ่တယ်อสิเนี่ยมาฆ่าတော့ပါอูทีละမျိုးเคสอ่ะลุနေတဲ့ตูนี่ลูคุยกาเวนิดติပြီးတော့ลุส่งมีတဲ့ตูนี่ကိုตัดแผ่လို့ရတယ်ဆိုတော့ตะเทศสกาဘူးကျွန်တော်ပြီးလိုက်တယ်လို့ဖြစ်ပါတယ်အမြဲတမ်းပါပဲတရားစိုးရလက်ထက်မှာဖြစ်ဖြစ်လူ့ခွင့်ရေးကိုဒီဥစားပေးပြောဆိုတဲ့သူတွေကကျွန်တော်တို့အမြဲတမ်းအမြင်ကျုံ့ရပါတယ်အဲတော့အရင်တော့ဆိုလို့ရှိရင်တော့ဒီလိုလူတွေကိုလူမတိသူမတိဖန်ဆီးပြီးတော့မှနှိပ်စက်တယ်ဆရာတော်မှကျွန်တော်သိရတယ်တပင်းလေအခုလူမျိုးချင်းမျိုးကတမင်သက်သက်လူတိအောင်တပင်းသက်သက်လူတွေကိုစိုက်ရိုက်စိတ်ဖြစ်အောင်တမင်သက်သက်လူခေတ်ကပဲဆောက်ထုတ်တဲ့သူတွေကလုံခြုံမှုမရှိတော့ဘူးလို့ခံစားရအောင်ဒီပြတ်ကိုတက်လိုက်တဲ့သဘောမျိုးပို့ပြီးတော့ဖြစ်နေတယ်။တရားကိုရင်တက်လိုက်တာမဟုတ်ဘဲနဲ့ဒီလိုမျိုးဆောင်တဲ့သူအားလုံးကိုချင်းချိုက်လိုက်တဲ့သဘောမျိုးဖြစ်ပါတယ်။နောက်တစ်ခုကတော့တရားစီရင်ရေးအပိုင်းမှာကျွန်တော်တို့ဒီလိုမျိုးလောက်ကျန်တက်ဖြတ်မှုဖြစ်လို့ရှိရင်ဒီကိစ္စကိုကျွန်တော်တို့အများဆုံးအကောင့်ထဲပို့ပြီးတော့အမှုကိုကျွန်တော်တို့ဖြေရှင်းမှုလိုအပ်တဲ့အဖြစ်ရှိတဲ့သူတွေကိုကျွန်တော်ချစ်ပြီးရောက်အဖြစ်သိအရေးယူလို့လိုအပ်ပါတယ်။ဒါမှသာတရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှန်တိုင်းကိုလူတွေလေ့လာမှဖြစ်တယ်အခုချိန်ထိကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့တိတိကျကျမသိသေးတာတွေနောက်အခါမှာလူတွေကြားထဲမှာတကယ်တမ်းကျุလို့နေသူတွေအစ်အမှန်ကိုပေါ်ထုတ်နိုင်မှာမလားဆိုရယ်စိုးရိမ်တန်ဖျားစိတ်ကြီးရှိနေခြင်းကိုယ်တိုင်ကတရားစီရင်မှန်တိုင်းကိုကျွန်တော်မယုံတာပြနေတယ်အဲ့တော့တရားစီရင်မှန်တိုင်းကိုအာမကိုဘူးမယုံရတော့ဘူးဆိုလို့ရှိရင်တိုင်းပြည်ရဲ့မှန်တိုင်းခုဖြစ်တာပါပဲအဲ့တော့ဒီလိုမျိုးကာလမှာလူခွေးကာပဲဆောင်ဆောက်ကြည့်ပြီးမကဘဲနဲ့နိုင်ငံတည်းမှာမိတင်းနေထိုင်ကြတဲ့နိုင်ငံသားတိုင်းပေါ်မှာကျွန်တော်တက်ရမှုဖြစ်သွားပါတယ်ခင်ဗ
ျဟုတ်ကဲ့ကောင်းမြတ်မြင်ကျေးဇူးပါအဲ့တော့ဒီဟာနဲ့တစ်ဆက်သေးပဲဒီစောစောကဒီကောင်းမြတ်မြင်ပြောသားထဲမှာလည်းပါပါတယ်ဒီဟိုအစိုးရဘက်ကနေပြီးတော့လှုပ်ဆောင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုတိကျတဲ့သတင်းထုတ်ပြန်မှု အားနည်းနေတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နေပြည်တော်မှာရှိတဲ့တာဝန်ရှိတဲ့ရဲတပ်ဖွဲ့ကိုပေါ့နော်ရဲဌာနတာအကြီးဆုံးတာဝန်ရှိတဲ့သူတွေကိုကျွန်တော်တို့ပြောရေးဆိုခွင့်ရှိသူဆိုတဲ့ပုံစံတွေကိုဒီကိစ္စနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူဆိုတဲ့ပုံစံတွေကိုကျွန်တော်တို့ VOR ဒီကနေ့ပဲဆက်သွယ်ပါတယ်ဒါပေမဲ့သူတို့အနေနဲ့တော့ဘာမှပြောလို့ပြောပိုင်ခွင့်မရှိဘူးပြောစရာလည်းမရှိဘူးပြောလို့မရသေးဘူးဆိုတဲ့ပုံစံမျိုးပြန်တုံ့ပြန်နေပေါ့နော်ဆိုတော့အဲ့ဒီတော့ကျွန်တော်တို့ကနောက်ဆုံးဆက်သွယ်လို့ရတဲ့လူဆက်သွယ်တော့နိုင်ငံတော်အတိုင်းဟိုပါပေါ့နော်နိုင်ငံတော်သမရာယုံကပြောရေးဆိုခွင့်ရှိတဲ့သူဦးစောထေးကကျွန်တော်တို့အကြောင်းပြန်ထားတာလေးကိုနားထောင်ကြည့်ပါဦး
ကျွန်တော်တို့ခုပြောနေတာတရားခံပြောတိုင်းအမှန်ယူလို့မရပါဘူးဟိုကမြင့်ဆွေလို့ပြောတယ်သူ့ကိုခိုင်းတာဒီမြင့်ဆွေဆိုအဲ့တော့မြင့်ဆွေကဘယ်မှာနေလဲဘယ်တော့မှဘလို့ဘလို့သူပြောတဲ့ဟာလေးအကုန်လုံးကအမှန်လို့ယူဆလို့မရဘူးအဲ့တော့ကျွန်တော်တို့အမှုရဲအနေနဲ့ဖော်ထုတ်ပြီးတော့ဖမ်းပြီးရမိတာအောင်ဝင်းတော်ဒီမှာပြစ်မှုကျူးလွန်ရမှာပူပေါင်းပါဝင်လို့ဖြစ်တယ်နမတေဒီအမှုဒီကျွန်တော်တို့စုံစမ်းဖော်ထုတ်စစ်ဆေးတဲ့အမှုဖြစ်ပါတယ်အမှုဖြစ်တဲ့အခါမှာဒီကနေပြီးတော့ကျွန်တော်တို့ကပွင့်လင်းနေတာမှုရှိပြီး transparency ရှိရှိထုတ်ပြောလို့မရဘူးအဲပြောသမျှကိုကျွန်တော်တို့ထုတ်ပြန်ပေးမယ်ဆိုရင်အဲ့ဒီလူတွေအကုန်လုံးအစပြောက်သွားမယ်နောက်သက်သေခံပစ္စည်းအထူးသဖြင့်ကျွန်တော်တို့ပြုတ်ဆိုင်ရာဥပဒေတွေရာဇဝတ်မှုတွေပေါ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ဟိုကျွန်တော်တို့ဒီလိုမျိုးအရေးယူဆောင်ရမှုတွေလုပ်တဲ့အခါမှာသူ့ရဲ့တပ်တွေထောက်ထားခိုင်းလို့မလိုတယ်ဒီလိုပြောတာနဲ့တင်ကျွန်တော်တို့ကယူလို့မရဘူးအဲ့တော့တပ်တွေကပစ္စည်းအထောက်အထားတွေအကုန်လုံးအဲ့မှာတင်းထုတ်ပြန်လာကြတဲ့တပြိုင်နဲ့အစပြောက်သွားမယ်အဲ့တော့ကျွန်တော်တို့ကထုတ်တင်ထုတ်တိုက်တဲ့ပမာဏအတိုင်းတာအထိကိုကျွန်တော်တို့ကပြန်ပေးပါတယ်ဒီအမှုကပြည့်ပြည့်ချင်းမရှိသေးဘူးအဲနံပါတ်1ချက်ကတော့အဲ့ခုဂွန်ဆက်တွေဂွန်ဆက်တွေကျွန်တော်တို့လိုက်လံရှာဖွေပေါ်ထုတ်ပြီးတော့ဟိုအရေးယူနိုင်ဖို့ကျွန်တော်ဆောင်ရွက်နေပါတယ်အဲ့အတွက်လည်းကျွန်တော်လုတ်တင်လုတ်လိုက်တဲ့ခါကြီးလုတ်နေတဲ့အထုအလေးနဲ့ထားပြီးလုတ်နေတယ်နံပါတ်3ချက်ကတော့အမှုနဲ့ပတ်သက်လို့အမျိုးမျိုးပရက်ရှာတွေရှိတယ်တိုးတော်လည်းပဲလုံခြုံရေးတပ်ဖွဲ့နဲ့အနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တပ်မတော်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတယ်ဆိုတော့အနေထားကိုကြည့်ရင်ဟိုဒီမှုကိုကျွန်တော်တို့ဘယ်လောက်ထိအလေးထားပြီးဆောင်ရွက်နေလဲဆိုတာပေါ်လင်းသေးပါတယ
်ဟုတ်ကဲ့အဲ့တော့ဒီဥဇော်ထေးပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စောစောဦးအောင်ထူးပြောသွားတာနဲ့ကျွန်တော်ဟိုဆက်ဆက်ပြီးတော့တွေးကြည့်တာပါဆိုတော့ဦးအောင်ထူးပြောတဲ့ဒီလှုပ်ထုံးလုံနီနီလာနေအရာဒီလိုမျိုးရှိတယ်တရားဖြစ်တဲ့နယ်နိုင်ငံတော်တပ်မတော်မှာအဆုံးစွန်တာဝန်ရှိတယ်ပေါ့ဆိုတော့ဒီဟာဥစော်ထရဲ့တုံ့ပြန်မှုကရောဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်သူခတ်တူလေးပြန်ဖြေပေးပါလားဘလို့သဘောရလဲဒီအစိုးရဘက်ကလုတ်ခိုင်းနေတဲ့အစီအစဉ်နဲ့ပတ်သက်လို့
ဟုတ်တတိယပိုင်းရတော့ဒါဥပေချေခံကဥစော်ထီကျော်ကိုလက်ခံပါလားဆိုတော့အမှုနဲ့ပတ်သက်လို့စစ်ကြည့်တူရှိတဲ့အကုံလုံးကိုဒီလိုပဲချပြလို့ရပါဒါသဘောကျတယ်ဒါကရေးရရှိဒီလိုပဲကျတယ်သူတို့ဒီမှုကဘယ်လိုစုံလန်းစစ်ဆေးနေလဲဘယ်လောက်အဆင်ရောက်နေပြီဘယ်လိုတတိယံချက်တွေအကျဉ်းချင်းတော့ရရှိထားရတယ်တကယ်နောက်ခံနောက်ွယ်ကနောက်ဆံမှချိနေလူတွေကိုဖမ်းပြီးတော့ဘယ်လောက်အချိန်ကောင်းနေပြီစရဟာတွေတော့ရေဘူးရလမ်းကြောင်းကိုတော့ဖြင်းသူတက်မှုတွေကိုတော့ဖြင်းအစိုးရဖွဲ့ကလူတို့အတိပေးနေတော့ဒါရိုးရိုးတူတောင်းမှမဟုတ်ပဲဒါနိုင်ငံရေးကြမှုကြီးပဲဒီလိုလူလူအင်မတန်စိတ်ဝင်စားကြတဲ့အမှုကြီးပဲဒီလိုတရားလုံးတောင်းဆိုနေကြတဲ့အမှုကြီးပဲရေးရရဆုံးမနေပါဘူးအတေခံပြောတဲ့အမှိုင်းလို့မရဘူးအကုန်ဆုံးပြောလို့မရဘူးဒီလိုပြောလို့လည်းမရတော့ဘူးကျဲလို့ပြောရင်ကျွန်တော်တို့ကပြန်မေးချင်းကျတဲ့ဖြစ်ရင်တေခံဦးကြည့်လင်းထွက်ချက်ဟာဘာကြောင့်အွန်လိုင်းမှာတက်လဲဆိုတော့ကိုင်းနေလာမှုရှိပြောလို့မရဘူးတစ်ဖက်ကပြောတယ်တစ်ဖက်ကဦးကြည့်လင်းထွက်ချက်ကအွန်လိုင်းမှာတက်သွားတယ်အွန်လိုင်းမှာတက်တာကိုဥတော်ကြီးကိုဝန်ခံထားသီးလားဒါကဘယ်မှာပြင်းနေကြတာလဲဒါရေလို့ဆိုရင်ဖောက်ဖြစ်တာဘာကြောင့်ဥစိုးကြီးဝန်ခံတာအတန်းနဲ့ချက်ကြီးကဘာကြောင့်မပြောတာလဲဆိုဒီလိုမျိုးလို့လို့ရင်ဖောက်ဖြစ်တဲ့ချက်တွေကအများကြီးဖြစ်နေတယ
်ဟုတ်ကဲ့
ဖြစ်နေတာဖြစ်နေ
ဟုတ်ကဲ့
ဟာလား
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဘွန်တူကျေးဇူးပါကျွန်တော်အခုလေလိုင်းပေါ်ကိုကိုမြင့်အေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာနော်ဝေးနိုင်ငံကကိုမြင့်အေးကိုမြင့်အေးဝင်ဆွေးနေပါခင်ဗျာ။ဗာများဆွေးနေကြပါလဲ
။အဲဟုတ်ကဲ့ကျွန်တော်ပထမဆုံးဆွေးနေကြတာတော့ဗျာ။ကျွန်တော်တို့တိုင်းပြည်ရဲ့လုံခြုံရေးအခြေအနေအလွန်ကိုစိတ်ပြတ်ဖို့ကောင်းပါလေ။ပထမအချက်ကလုံခြုံရေးမှာအဓိကတာဝန်ရှိတဲ့ရဲတွေပေါ့ဗျာ။ရဲတွေကလုံးဝအီအချင်းမရှိဘူး။အဲနောက်တစ်ချက်ကအီအတွက်လုံလောက်အောင်ချမထားဘူး။အဲတော့အမှုခင်းဖြစ်တဲ့အချိန်မှာကျွန်တော်တို့အခုနောက်ပိုင်းတက်လာတဲ့ပုံလေးတက်ဒေတာသာရကတွေကြည့်တဲ့အခါမှာရဲကတနတ်ရှိရသားနဲ့မပြေရဘူးတုံ့လုံနေတယ်။အဲတော့နောက်တစ်ခါကျွန်တော်တို့ဟိုသွားပြီးဖမ်းတဲ့အခါတော့မှပဲလက်ရှိမခတ်လို့ဘေးကလူတွေလက်ထိခတ်လို့ပြောနေရတယ်ပေါ့အဲ့တော့သူတို့အရင်ချင်းမဲ့တာကိုကျွန်တော်တို့ကသွားပြီးတွေ့ရတယ်ကျွန်တော်တို့လုံညုံကြီးကဘယ်မှာလဲကျွန်တော်တို့လုံညုံမှုကအကုန်လုံးကင်းမဲ့နေတယ်ဒါကပထမဆုံးဟိုမြင်ရတဲ့ငွေကျွန်တော်တို့သိတာပေါ့ဒီအဲ့တော့ရဲတွေက ကျွန်တော်တခြားနေရာမှာကြည့်မယ်ဆိုနည်းနည်းမဲတဲ့ចောင်းသားတွေကိုဖြိုခွင်းတော့တော့တခါလေဟိုညီမောင်ရှိဖို့ကောင်းဟောလားဟိုပြိဿာတွေကိုရိုက်နဲ့နှိမ့်ဆက်လို့လုတ်ခဲ့ကြတယ်အဲ့တော့တကယ်အကျပ်သမားတွေတကယ်ဟိုရာဇွေးကောင်တွေကြတော့ဘာမှမလုပ်ရုံတုံလုံးချောက်ချားနေရဆိုတော့ကျွန်တော်တို့တော့မြင်ရတယ်အမှန်တရားတစ်ကြက်ဖို့ကောင်းပါတယ်နောက်ဒုတိယပိုင်းအနေနဲ့ကဒီလုတ်ကြံတက်ဖြတ်မှုကတကယ်တော့ဒါအကျန့်ဖက်လုတ်ရပဲဖြစ်တယ်အကျန့်ဖက်လုတ်ရဆိုတာဒီဟိုချင်းချောက်တာပေါ့နော်ကျွန်တော်တို့တာမန်တိုက်ရုံနေမဟုတ်ဘူးအားလုံးကိုချင်းချောက်လိုက်တာပေါ့အားလုံး၆ချားပေါအောင်လို့ချင်းချောက်လိုက်တဲ့တပ်ဖြတ်မှုကြီးဒါတော့အကျန့်ဖက်လုတ်ရဖြစ်တယ်ဒါအလေးနဲ့တာမန်ဒီလိုမျိုးလုတ်ကြံတပ်ဖြတ်မှုတတ်မှတ်လို့မရဘူးဒါအကျန့်ဖက်လုတ်ရဖြစ်တယ်ဂိုင်းနဲ့ဖွဲ့ပြီးတော့လုတ်တဲ့အကျန့်ဖက်လုတ်ရဖြစ်တယ်အရင်တော့ကလည်းဟလာတပည့်လိုဟာမျိုးလုတ်ကြံနေတယ်ကျွန်တော်တို့တရားခံမဖို့နိုင်ဘူးအဲ့တော့လုတ်ကြံခံရတဲ့လူတော့တရားစွဲခံပြီးတော့ထောင်ချခံရတယ်အဲ့တော့ဒါကျွန်တော်တို့တိုင်းပြည်လက်ရှိအခြေအနေဖြစ်နေတယ်အဲ့တော့ဒီလိုမျိုးဖြစ်နေတဲ့အချိန်မှာဒါကျွန်တော်ကတာမန်ပြည်သူတယောက်အနေနဲ့ပဲမြင်တာပြောတာပေါ့လေဟလာအဝေးမှနေတဲ့ကျွန်တော်တို့တော့မှကျုပ်ဟိုဘယ်လိုခေါ်မလဲတုံလို့မိတယ်ဒီဟာကိုရီဘောပဲတင်ကြအောင်လာမယ်ဆိုတဲ့အတွေ့အကြုံဒါကျွန်တော်ထင်တယ်လူတိုင်းစိတ်ထဲမှာခံစားနေရပါပဲအဲ့တော့အဲ့လောက်တုံလို့ချုပ်ချားနေတဲ့အချိန်မှာတိုင်းပြည်ရဲ့တာဝန်ရှိတဲ့သမ္မတဖြစ်စီပေါ့ဗျာဒါမှမဟုတ်လေကျွန်တော်တို့အရင်တော့ကဘာပဲဖြစ်ပေါ့ဗျာတော်ထန်းစုကြီးဖြစ်စီပေါ့ဗျာတိုင်းပြည်သားတွေရဲ့တုံလို့ချုပ်ချားမှုကိုဟိုပြေပြောက်ဖို့သူတို့စကားပြောတင်နေတာသူတို့ဘာမှမပြောဘူးအဲ့တော့ကျွန်တော်တို့ကအကုန်လုံးကတိုင်းပြည်ကခုနလူမျိုးကြီးတာဝန်အရာရှိတွေကလည်းဘာမှတာဝန်မကြည့်သလိုကျွန်တော်တို့ရဲ့စိတ်ပိုင်းဆိုင်ရာမှာမလုံခြုံမှုတွေဖြစ်နေတဲ့ဟာတွေတော့ပြည်ဘာပဲဖြစ်ဖြစ်တိုင်းပြည်ကောင်းဆောင်နေတဲ့လူတွေကစကားပြောတင်တယ်နှစ်သိမ့်အားပေးတင်တယ်လို့ကျွန်တော်ကတော့မြင်တယ်အဲ့လိုမှမလုပ်ဘူးဆိုတော့ကျွန်တော်တို့ကဒါဟိုဘယ်လိုခေါ်မလဲလူတွေကကိုယ့်ဘောအနေကြောက်လာတဲ့ခါမှာဥပဒေကိုမစောင့်တော့ဘဲနဲ့ကိုယ်နိုင်တဲ့နည်းလမ်းနဲ့တုံ့ပြန်လာကြမယ့်ဟာကြအင်မတန်အနေကြီးပါတယ်ဒါပေမဲ့လို့ဒီအချိန်မျိုးအောက်မှာပေါ့လေကျွန်တော်မြင်လိုက်တာတော့ဒီဒီလိုမျိုးကို့အသက်ဆုံးပြီးတော့ဝင်ဖမ်းပြီးတော့တက္ကစီမှာကိုနေဝင်ပါဝင်ပေါ့တက္ကစီရဲဘော်တွေအိုအားလုံးကိုကျွန်တော်ကြည်ချင်းရပြီပြည်သူလူထုကအကြမ်းဖက်မှုကိုအသက်ဆုံးပြီးတော့ကာကွယ်စန့်ကျင်နေဆိုတာကိုမြင်လိုက်ရတာတော့အားကြီးတယ်ပေါ့ဗျာအဲ့ဒါလွင်ကျန်တဲ့ဟာကတော့တခုမှအားရစရာမရှိပါဘူးကျွန်တော်အနေနဲ့တော့ရှင်းပြောရရင်အထူးရမှာတာဝန်ရှိတယ်ဒီကိစ္စကကျွန်တော်တို့ပြည်သူလူထုရဲ့ဟိုလုံခြုံမှုကိုအကာအကွယ်ပေးဖို့ဒီချိန်ကအကောင်းဆုံးပါအနေနဲ့ဖြစ်စကားလေးအချင်းကတော့ကျွန်တော်တို့ပြောဖို့အချိန်တန်နေပြီလို့ကျွန်တော်ကတော့ယူဆပါတယ်ဒီလောက်ပဲကျွန်တော်ဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ကိုမြင့်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ဒီဟိုထက်ကနေကြီးကျွန်တော်တို့ကအနောက်နိုင်ငံတွေရဲ့ပေဒါနဲ့တိုင်းတိုင်းပြီးပြောရတာလည်းမကောင်းပါဘူး။ဒါပေမဲ့ဒါကလည်းကောင်းတဲ့ဥပမာနမူနာတစ်ခုဖြစ်တယ်လို့ယူဆတဲ့အတွက်ကျွန်တော်ဒီနေရာမှာတစ်ခုပြောချင်တာကဒီဥပမာဆိုရင်အမေရိကန်နိုင်ငံမှာဆိုလို့ရှိရင်အကြမ်းဖက်မှုတစ်ခုဖြစ်တယ်။တနပ်ပြစ်မှုအကြောင်းနေမှာဖြစ်ရုပ်ရှင်မှာဖြစ်ဖြစ်ပြည်သူပြည်သားတယောက်ဒါမှမဟုတ်လည်းတာဝန်ရှိတဲ့သူတယောက်အကြမ်းဖက်တပ်ဖြတ်ခံရတယ်ဆိုလို့ရှိရင်တိုင်းပြည်ကောင်းဆောင်လုပ်တဲ့လူသမရဆိုရင်လည်းသမရပေါ့နော်။အများသောဖြစ်တော့သမရပေါ့။သူကထွက်ပြီးတော့ဒါပြည်သူတွေကိုချွတ်သိမ့်တဲ့စကားနှစ်တိမ်တဲ့စကားအားပေးတဲ့စကားပြောလို့ရှိကြတာကိုတွေ့ကြပါတယ်ဒါကတော့ကျွန်တော်ထင်နေဟိုအတူယူတဲ့နမနာကောင်းတစ်ခုလို့တော့ထင်ပါတယ်ဆိုတော့ကျွန်တော်လေလိုင်းပေါ်ကိုကိုဇော်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျရန်ကုန်မြို့ကကိုဇော်ဝင်ဆွေးနွေးပါဦ
းဟုတ်ကဲ့အခုဒီရှင်းနေဦးလုံခြံတပ်ဖြတ်ခံရတဲ့ကိစ္စကတာမန်မဟုတ်ပါဘူးနိုင်ငံရေးလုံခြံမှုဖြစ်ပါတယ်အဲ့တော့နိုင်ငံရေးလုံခြံမှုဆိုတဲ့အခါမှာ2008ပြင်ဆင်လူသူတယောက်ကို2008မပြင်ဆင်လူသူတွေကလုံခြံတဲ့လုံခြံမှုပဲဖြစ်ပါတယ်တကယ်တော့အခုနေရာ2008ကိုပြင်ဆင်လူတူရာလည်းမဟုတ်ပါဘူးအစ်စ်ပြန်လည်ရေးဆွဲလူတူတော်ဖြစ်ပါတယ်နော်အဲ့ဒီအတွက်ကြောင့်မို့လို့ဒါက2008ပြင်ဆင်လူတူဖြတ်သိမ်းလူတူတွေကိုတီးပေးလိုက်တဲ့တန်လှန်လိုက်တဲ့တနတ်တန်ပဲဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်နောက်တစ်ချက်ကအခုကျွန်တော်တို့လက်တလောအပြောများနေတဲ့တရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စပေါ့နော်ကျွန်တော်ဒီနေရာမှာဘလို့တရားဥပဒေစိုးမိုးရေးလဲဆိုရယ်ပြဿနာရှိလာတကယ်တော့ဒီဖြစ်ချက်တရားဥပဒေစိုးမိုးရေးရှိနေလို့ဖြစ်တာဗျဘယ်တရားဥပဒေလဲဆိုတော့2008အခြေခံဥပဒေစိုးမိုးနေလို့ဖြစ်တာဗျ2008ခြေခံဥပဒေအောက်မှာဟောလို့အကြမ်းဖက်မှုတွေလုံခြံတပ်ဖြတ်မှုတွေမတရားမှုတွေဟာလက်တိုက်တောက်လျှောက်ဖြစ်နေဦးမှာပဲလို့ကျွန်တော်အဲ့လိုပဲဆွေးနွေးနေပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစောရန်ကုန်မြို့ကနေဆွေးနွေးတာအခုကျွန်တော်လေလိုင်းမော်ကိုဦးစန်းလွင်မွန်းညင်းမြို့ကဦးစန်းလွင်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျဦးစန်းလွင်ကလည်းခဏခဏခေါ်ပြီးတော့ဝင်ရောက်ဆွေးနွေးခွင့်မရတဲ့အတွက်သူလည်းဒီတစ်ခါတော့ဆွေးနွေးပြရစေလို့ပြောတယ်ဆိုတော့ဦးစန်းလွင်လိုရင်းတူရှင်လေးဝင်ဆွေးနွေးပြပါဦ
းအဲကျွန်တော်ပြောချင်တာကဥကိုနီကိုစာစုရိုကြီးစလီဥပုံညနဲ့နိုင်စားခြင်းပါတယ်ခင်ဗျာဥပုံညကမြို့ဝန်သားဦးဆိုတဲ့ပုဂ္ဂိုလ်တက်လိုက်တော့ဘယင်ကဟာလူကိုခွေးတက်ပြီးဟေးလို့ပြောတယ်ဒါကျွန်တော်တို့လည်းဒီခရကိုဘာတမင်းစားတဲ့ကောင်တက်တာလူကိုခွေးတက်တာပဲကျွန်တော်အဲ့လိုပဲမြင်တယ်နောက်တစ်ချက်ကလူမျိုးမတူဘာသာမတူတဲ့ကိုနေဝင်းဆိုတဲ့ပုဂ္ဂိုလ်ကဝင်ပြီးတော့မှမခံရစိတ်နဲ့ရောက်ဝင်လုတယ်ဆိုတော့သူ့ရဲ့စည်းနာအလေးရောင်ကိုကျွန်တော်တို့မြင်လိုက်ရတာအကြတယ်ကြီးပွဲကွာနေတော့လေဂုံယူတယ် ကျွန်တော်တို့အဲ့နေရာမှာရှိလေကျွန်တော်တို့အဲ့လိုဖြစ်အောင်လုပ်မယ်လို့စိတ်ခံစားချက်ဖြစ်တယ်။ဘာကြောင့်လဲဆိုတော့တရားဥပဒေကဘယင်တန်လျက်ပြောက်တယ်လို့ဖြစ်နေလို့ဒါပါပဲခင်ဗျာ
။ဟုတ်ကဲ့ဦးဆန်းလွင်ကျေးဇူးတင်ပါတယ်ခင်ဗျာ။အခုကျွန်တော်တစ်ဆက်ထက်မှာပဲကျွန်တော်ဒီကျွန်တော်တို့အဓိကဆွေးနွေးတဲ့သူတွေကိုပြန်ပြီးအလက်မပေးခင်မှာကျွန်တော်တို့ကိုနိုင်မင်းမလေးရှားနိုင်ငံကကိုနိုင်မင်းကိုလည်းလေလိုက်မှာဖိတ်ခေါ်ကြပါတယ်လိုရင်းတူရှင်လေးမြန်မြန်လေးဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ပါအခုဒီကျွန်တော်တို့ဘုရားလွတ်တော်ရှင်နေသူဟာပေါ့ရှင်နေဥပုံလုံးအကျန့်ဖက်လုံးချင်ခင်ရတယ်နဲ့ပတ်သက်ပြီးတော့ကျွန်တော်အဓိကဆွေးနွေးချင်တာပိုင်းကပါလဲဆိုတော့ဒီကျွန်တော်တို့နိုင်ငံမှာအမှုမှန်ပေါ်ပေါ်မှုကိစ္စဆိုတာဘာတစ်ခုမှကျွန်တော်ကမမြင်ဘူးလားနော်ဘာကြောင့်လဲဆိုတော့အချိန်မှဖြစ်ခဲ့တဲ့အမှုတွေလည်းအမှုမှန်တစ်ခုမှပေါ်ပေါက်တာမရှိဘူးအော်ဒီကဒီဥက္ကူနေရကြတော့သူကဒီ2008အခြေခံဥပဒေပြင်ဆင်ရေးအတွက်တော့ပြင်ဆင်ရမဟုတ်ဘူးပေါ့နော်အစ်စ်ပေါ့နော်နောက်ဒီဥပဒေစာအုပ်ကိုသူကအစ်စ်ရေးရှိဖို့အတွက်ကိုကြိုးပမ်းနေတဲ့လူတယောက်ဖြစ်တဲ့အပေါ်မှာကျွန်တော်တို့ဒီနိုင်ငံတော်မှာအစိုးရနေရရှိတယ်ဒီနော်တခုကစစ်တပ်ပေါ့နော်ဒီစစ်တပ်ကလုံးဝသူ့ကိုကျန်လည်စီဖြစ်တယ်ဆိုတာကလားဒီဟာမရှိနေရမရှိပါဘူးဆိုတော့ဒီအပေါ်မှာဥက္ကူနေကလုံခြံဆက်ချက်ခံရတဲ့နောက်ကွယ်မှာသူတို့ရရှိနေတာလောကကျွန်တော်စိတ်ကဆန်လေးကလောကသူတို့ကိုလောကဒေရှိဝါပေါ့နော်ကျွန်တော်စိတ်ကဒီလိုပဲကျွန်တော်ထင်ပါဒါကြောင့်ဒီနေ့ထက်ဒီကျွန်တော်တို့ဒီဥဒေါ်သေးရလဲဘာတစ်ခုမှသူကလုံနေပါလေဟိုအဖြစ်တယ်ဒီအဖြစ်တယ်ဒါနဲ့ပဲအချင်းကကုန်နေတယ်ဘာလို့အချင်းလေးဆွေးနေဘာကြောင့်လဲဆိုတော့ဒီအချင်းလေးဆွေးနေတာအကုန်လုံးကသူတို့အထက်မှာတစ်ခုခုတော့နော်သူတို့ကလုံခြံမှုတခုဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးအချင်းချင်းနေရခြင်းဖြစ်တယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကဒီကျွန်တော်တို့ဥကိုလီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတယ်ကျွန်တော်ထင်တယ်နော်ဒီနိုင်ငံတော်တမတ်မှာလည်းတာဝန်ရှိတယ
်ဟုတ်ကဲ့
လို့မရပါဟုတ်ကဲ့လို့မရပ
ါဟုတ်ကဲ့ကိုနိုင်မင်းကျေးဇူးဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုနိုင်မင်းဆိုတော့ကျွန်တော်ကိုတာမောင်ကိုတာမောင်ခတ်တူတူလေးတာတိ30စက္ကန့်လောက်တော့အချိန်ရပါတယ်ကိုတာမောင်ပြောပါအောင်မန္တလေးက
ဟုတ်ကဲ့ပါခင်ဗျာဟိုရဲတွေအလုံးမလို့ဆိုတော့ပေါ်လင်းပါတယ်ခင်ဗျာပြည်သူတွေဝိုင်းပြီးဖမ်းပြလိုက်တာသူ၄လောင်းပြန်၃လောင်းပြန်လဲသူတို့မဖမ်းနိုင်ပါဘူးသူတို့လည်းအချိန်ပြန်မှုထိခိုက်နိုင်ပါတယ်သူတို့လုံခြုံရေးရတာပြည်ထောင်ရေးအဆင်အနာရှင်ရောကြောင်းလက်မှုတော့မပါသေးဘူးဆိုတာဒီလောက်ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကိုတာမောင်ကျေးဇူးအများကြီးတင်ပါတယ်အဓိကလူရင်းတူရှင်ပြောပေးတာ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ကိုအောင်မျိုးမင်းကိုလေလိုက်မော်ပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်မျိုးမင်းရှိပါလား
ပြည့်စုံ
ပါဟုတ်ကဲ့ကိုအောင်မျိုးမင်းရေဆိုတော့ကျွန်တော်တို့ဒီမှာဟိုကိုအောင်မျိုးမင်းတို့အဖွဲ့အစည်းတွေအပါအဝင်ဒီ CSO ပေါ့နော်လူမှုအဖွဲ့အစည်းတွေမြန်မာနိုင်ငံထဲမှာရှိတဲ့လူမှုအဖွဲ့အစည်းပေါင်း200ကျော်ကနေပြီးတော့လက်မှတ်ထိုးပြီးတော့ဒီကိစ္စအမှုမှန်ပေါ်ပေါက်ဖို့ဆိုပြီးတော့ဒါတောင်းဆိုချက်ဒီဟိုထုတ်ပြန်ထားတာရှိပါတယ်ဆိုတော့လက်ရှိမှာဒီအခုဒီမှာမြန်မာနိုင်ငံထဲမှာလုပ်နေကြတာလူခွင့်ရေးမြင့်တင်ရေးလုပ်ငန်းတွေလုပ်နေကြတဲ့သူတွေယုံကြည်မှုတွေဟိုကသူတို့ရဲ့လုံခြုံရေးအတွက်စိတ်ချယုံကြည်မှုရှိအောင်အစိုးရအနေနဲ့ဘာများလုပ်ပေးသင့်တယ်လဲစောစောကွန်မြူနီပြောသွားတဲ့ထက်မှာတော့ခေါင်းဆောင်တွေကဒါတခုခုပြောသင့်တယ်ဆိုပြီးတော့သူအကြံပေးသွားတာကြီးအကော်မျိုးမင်းတို့ဘက်ကတော့ဘယ်လိုမြင်မိလဲ
ပထမဦးဆုံးလုပ်ပေးသင့်တာကတော့ဒီအမှုကိုအမြန်ဆုံးဖော်ထုတ်ပြီးတော့ဒါမျိုးကိစ္စတွေကိုမဖြစ်အောင်တူတင်ကာကွယ်တာတွေမကဘဲနဲ့ဖြစ်လာလို့ရှိရင်လည်းတရားဥပဒေပေါင်းအတွင်းကိုကျွန်တော်တို့စောင့်ကြည့်ပြီးအဖြစ်ပြီးအရေးယူမှုနဲ့ကျွန်တော်တို့ပြန်ပြီးတော့အားတက်အောင်လုပ်ဆောင်လို့ရပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးစိတ်သက်တွေကဒီလူခွေးပေါ်မှာလုဆောင်တဲ့သူတွေပေါ်မှာမုန်းတိမှုအခြေခံနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြည်စင်မှုအတွက်လုဆောင်တဲ့သူတွေမှာမုန်းတိမှုမှအခြေခံတာဖြစ်နေတဲ့အတွက်ကျွန်တော်တို့ကြားထဲမှာအသွေးမသွေးရန်သူဆိုတာဖြစ်တယ်နောက်တစ်ခါကျွန်တော်အကြမ်းဖက်မှုနဲ့ပြဿနာကိုဖြေရှင်းမယ်ဆိုစိတ်သက်တွေပြောင်းမှုအတွက်ဒါတွေကတော့ကျွန်တော်ရည်ရှိလုဆောင်သွားမှာဖြစ်ပါတယ်။ဒါကြောင့်လည်းအများနဲ့လက်နဲ့အားကိုးတဲ့စိတ်တွေရဲ့အကြမ်းဖက်ပြီးတော့အနိုင်ယူခြင်းနဲ့စိတ်တွေရဲ့တခြားဒီပေါ်မှာမတူညီရဲ့ပေါ်မှာမုန်းတိမှုစိတ်ကြီးကြောင့်ဒီလိုမျိုးရာသွေးမှုကြီးဒီလိုမျိုးလုံခြံတက်ဖြတ်မှုကြီးဖြစ်တယ်ဆိုတာဖြစ်တဲ့အတွက်ရည်ရှိဖို့လည်းဒါကိုကျွန်တော်ကြည့်ဖို့လိုအပ်ပါတယ်။လောလောဆယ်ကတော့ကျွန်တော်တို့အရက်ဖက်လူမှုဖွဲ့စည်းရေးကြားထဲမှာလုံခြုံရေးဆိုတဲ့အကြောင်းအရာကိုတော်တော်ကြီးကိုကျွန်တော်တို့လေးလေးလေးနဲ့ဆွေးနွေးပြီးတော့ကျွန်တော်တို့ပြင်ဆင်နေရတာရှိပါတယ်။ဒါပေမဲ့အစိုးရအနေနဲ့ဒါတွေကိုတတိထားပြီးလှုပ်ဆောင်ပေးရင်တော့ကျွန်တော်တို့နည်းနည်းလေးပူပြီးစိတ်ဆက်ပိုင်ဆိုင်ရာလုံခြုံမှုပြန်လည်ရရှိပါလိမ့်မယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဥအောင်ထုကိုလည်းကျွန်တော်နောက်ဆုံးအပိတ်လေးကျွန်တော်မေးချင်ပါတယ်။ဥအောင်ထုဘက်ကတော့ဒီဘာများအကြံပေးချင်ပါတယ်လဲခင်ဗျာ။အခုစောစောကပြောတော့ကျွန်တော်ဆွေးနွေးသွားတာတွေရှိတာပေါ့အလုပ်သင်တဲ့ကိစ္စတွေဟောလုပ်ဖြစ်တဲ့ကိစ္စတွေပေါ့နော်။ဆိုတော့ဥအောင်ထုရဲ့နောက်ဆုံးအကြံပေးချက်ကတော့ဘာများဖြစ်ပါမလဲခင်ဗျာ။ဒီတာဝန်ရှိတဲ့သူတွေအပေါ်မှာ
။ဟုတ်ကဲ့အဲ့ဒါကကျွန်တော်ရန်ကုန်ကမိတ်ဆွေတို့ပြောသွားတယ်နောက်ကြီးဖွဲ့စည်းပုံမတရားဥပဒေစိုးမိုးနေလို့ဖြစ်နေတာဆိုတော့ကျွန်တော်အများကြီးလက်ခံတယ်အဲ့တော့အဲ့ဒီအခြေခံကနေပြီးတော့အခုလုံးကိုကျွန်တော်ပြန်ပြင်မရမှာပါအဲ့တော့နောက်ထောင်ကြီးဖွဲ့စည်းပုံအခြေခံဥပဒေပေါင်းတွေကတော့လူမျိုးရေးကိစ္စကိုဘယ်လောက်ပဲဆွေးနွေးဆွေးနွေးတနေကုန်ဆွေးနွေးဘာမှဖြစ်လာမှာမဟုတ်ပါဘူးအဲ့တော့ကျွန်တော်အကြံပေးချင်တာကဥက္ကူညီက
2016ခုနှစ်ဒီဇင်ဘာလကောမှာဖွဲ့စည်းပုံပြင်ဖို့တင်လိုက်တယ်။သူကရှေ့မှာပြောတာပြီးသားဖွဲ့စည်းပုံပြင်ဖို့ကိုမရဘူး။အဲခဏဘာကြောင့်ပြင်ဖို့တင်လိုက်လဲဆိုတော့ပြင်လို့မရဘူးဆိုတာကို NLD ကလက်တွေ့သိစေချင်လူလူချပြလိုက်စေချင်တယ်။အစ်စ်ဆွဲစေချင်တယ်။ဒါဥပဒေကြီးရဲ့တဲ့ကျွန်တော်နားလေ
။ဟုတ်ကဲ့ဟုတ်
တယ်။အဲ့တော့ဖွဲ့စည်းပုံကိုဖော်ရမယ်ဆိုရင်တော့ဒီလက်ရှိတော့ကနေပြီးတော့ energy ကစုပ်ခွာမရမယ်23ရာစုပြင်လို့ညီတိုင်းရက်လိုက်မှရမှာကြောင့်23ရာစုပြင်လို့ညီတိုင်းနှစ်ထောင်ကြီးပုံနဲ့ပြန်ဆွဲသွင်းသွား
ဟုတ်ကဲ
့အဲ့တော့အခုအကုန်လုံးလမ်းကြောင်းပြန်စုပ်ခွာပြီးနိုင်ငံလမ်းကြောင်းအပြစ်တစ်ခုရှာဒီမိုကရက်တစ်ဖက်ဒရယ်ဘီယွန်ဖွဲ့စည်းပုံအခြေခံဥပဒေဒီတစ်ခုပြန်ဆွဲတဲ့လမ်းကြောင်းကိုတည်ဆောက်နိုင်တော့မှသာလေလူညုံကြီးရတကယ်အမခံချက်ရှိမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟောသူကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ